မေရိကန်စစ်တပ်ကင်းတောက်လေယာဉ်တစ်စင်းနဲ့တရုတ်တိုက်လေယာဉ်နှစ်စင်းတို့အရှိတရုတ်ပင်လယ်ပြင်ရဲ့ဝေဟင်မှာပြီးခဲ့တဲ့သတင်းဘက်ကဘိုင်းကထိတ်တိုက်ဆုံတွေ့ခဲ့ကြမှုကိုတရုတ်ဘက်ကကာကွယ်ပြောဆိုပါတယ်တရုတ်ဂျေထန်တိုက်လေယာဉ်နှစ်စင်းနဲ့ကတစ်စင်းကအရှိန်ကိုမြင့်ပြီးအမေရိကန်ရေတပ်ရဲ့ EP3 လေယာဉ်ရဲ့အောက်မှာပြန်တန်းခဲ့ပြီးတဲ့နောက်အရှိန်ကိုရှော့လိုက်ပြီးတော့လေယာဉ်ရဲ့ရှစ်တက်ကိုပြန်တက်လာတာမှုမတိုက်မီအောင်လမ်းလွှဲလိုက်ရတယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတဦးကပြောပါတယ်တရုတ်တိုက်လေယာဉ်တစ်စင်းကတော့လက်နဲ့တက်ဆင်ထားပါတယ်တရုတ်နိုင်ငံရှန်တောင်းမြို့နယ်ကီလိုမီတာ150အကွာရေမိုင်80လောက်အကွာကနိုင်ငံတကာရေပိုင်နဲ့အတွင်းအမေရိကန်လေယာဉ်ကကင်းတောက်ပြန်တန်းနေချိန်မှာအခင်းဖြစ်ပွားခဲ့တာပါတရုတ်တိုက်လေယာဉ်ကိုမောင်းနှင်သူတွေရဲ့ဆောင်ရွက်ချက်ကလိုအပ်ချက်အရာဆောင်ရွက်ချက်ဖြစ်တယ်လို့တရားဝင်ပြီးကြွန့်ကျင်နိုင်နေမှုရှိတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောဆိုချက်ကိုဒီကနေ့အင်္ဂါနေ့မှာဝန်ကြီးဌာန website မှာတင်ထားပါတယ်အမေရိကန်တို့အနေနဲ့ဘေးကင်းလုံခြုံမှုမရှိကျွမ်းကျင်ပိုင်နိုင်မှုမရှိတဲ့ကင်းတောက်ပြန်တမ်းမှုတွေကိုအဆုံးသတ်ဖို့လဲတရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်ဒီပြန်တမ်းမှုတွေကတရုတ်ရဲ့အမျိုးသားလုံခြုံရေးအပေါ်ချိန်ချောက်မှုတရုတ်အမေရိကန်ရေပြင်နဲ့ဝေဟင်စစ်ရေးဘေးကင်းရေးတို့ကိုထိပါစေသလိုနှစ်ဖက်စလုံးတို့ကလေရင်မှုတွေအတွက်လည်းအသက်အန္တရာယ်ရှိတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပြောဆိုထားပါတယ်ရှင်